င်ငံကလေအမျိုးသားအစွန်းရောက်တွေကဒီလူမှုကွန်ရက်ကနေပြီးတော့ကိုလူမျိုးရေးမုန်တီးမှုတွေလှုပ်ဆော်နေတာတွေရှိတယ်လို့ပြောတော့လေအဲ့ဒါဘလို့တွေများလှုပ်ဆော်ထားတာတွေတွေ့ရလို့လဲရှင
်အဓိကတော့ဒီမြန်မာနိုင်ငံသားတွေကသူတို့ရဲ့အလုပ်တွေကိုလူလှုပ်နေတယ်သူတို့မြန်မာပြည်ပြန်ပို့ရမယ်နောက်တစ်ခုကသူတို့ကြောင့်မလို့ထိုင်းနိုင်ငံမှာဒီယောဂါတွေပေါ့ဗျာတခြားယောဂါတွေကရှစ်ပေါင်းလုံးသမားတွေကယူလာတယ်နောက်ထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးပါထိခိုက်နိုင်တယ်ဘူးရေးဆေးကိစ္စတွေလည်းပတ်သက်တဲ့ရောင်းဝယ်တယ်အခုကတော့ထိုင်းအလုပ်သမားတွေနဲ့ဒီအခွင့်အရေးကိုပေးပါဆိုပြီးတော့အဲ့လိုမျိုးတောင်းဆိုမှုတွေကရှိခဲ့ဘူးတော့အဲ့ဒီပုံမှာလည်းအခြေခံပြီးတော့ခုလိုမျိုးတွေကဖြစ်လာတယ်လို့ကျွန်တော်ကထင်တယ်ဟောအဓိကတော့ကျွန်တော်တို့လူမှုကွန်ရက်တွေမှာပေါ့သူတို့မှထိုင်းမှာကြတော့လူတော်များများပေါ့ကျွန်တော်ထင်တယ်လူတော်တော်80 90ရာခိုင်နှုန်းလောက်တယ်လီဖုန်းတို့ကြောင့်ဒီ Facebook တို့ကျွန်တော်တို့ LINE တို့ပါတော့အဓိကတုံးတာပေါ့ဆိုတော့အဲ့ရနေလည်းပြင်းစုံစမှုတွေရှိတယ်ကျွန်တော်တို့ရဲ့လုပ်ဖို့ကံပဲထိုင်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုရေးတင်းဖွဲ့တွေကတာဝန်ရှိတဲ့လူတွေကကျွန်တော်တို့သတိပေးတာတွေရှိတယ်မြန်မာတွေလူစုလူဝေးနဲ့တိတ်မနေဘူးသတိထားကြဖို့အဲ့လိုမျိုးတွေကျွန်တော်တို့နဲ့မိတ်ဆွေထိုင်းနေရတယ်ဟိုကျွန်တော်တို့ဖုန်းဆက်ပြီးတော့ဖြစ်ဖြစ်လူချင်းတွေ့ပြီးဖြစ်ဖြစ်အကြောင်းကြားလာတာတွေရှိတယ်ဒါကြောင့်မို့ကျွန်တော်ကထိုင်းမှနေတဲ့ရှစ်ပြောင်းလူသမားတွေအတွက်ကျွန်တော်တို့ကစိုးရိမ်မှုတွေဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဒီထုတ်ပြန်ကြေညာချက်လေးကိုကျွန်တော်လွတ်လပ်ရတာဖြစ်ပါတယ
်နောက်ပြီးတော့ဒီထုတ်ပြန်ချက်ထဲမှာလည်းထိုင်းတောင်ပိုင်းကအလုသမားတွေရေလုသားတွေကိုအလုရှင်ကအလုဖြုတ်တာတွေရှိတယ်လို့လည်းပြောတယ်ပေါ့နော်ဘာကြောင့်အလုဖြုတ်လိုက်တာလဲရှင
်သမားတွေရဲ့ပြောတာကအခုဆိုလို့ရှိရင်ပေါ့ဒီညီမအစိုးရကလည်းအလုသမားတွေရဲ့အခွင့်အရေးတွေကိုအများကြီးကောက်ွယ်တယ်နောက်တစ်ခုကအလုသမားအခွင့်အရေးတွေကိုတောင်းဆိုတယ်ပေါ့ခါတိုင်းဆိုလို့ရှိရင်ကျွန်တော်တို့ရှိရေလုသားတွေဟာတကယ်ကိုဟိုတရားလက်လို့ကျွန်တော်တို့တပ်ဖြတ်ခံရတာတွေလူကုန်ကူးခံရတာတွေအတမ်းမပြည့်တဲ့ကလေးတွေခိုင်းစေတာတွေကဒါရေလုငန်းတွေမှာအများကြီးရှိခဲ့တယ်ဒါကြောင့်မလို့အဲ့ဒါတွေကကျွန်တော်တို့နောက်ပိုင်းဆိုလို့ရှိရင်ထိုင်းအစိုးရကလည်းဒါဖြစ်ဖြစ်စီစီလုပ်မဲ့အနေအထားမျိုးတွေရှိတယ်ဒါကြောင့်မလို့ဟိုမြန်မာရှစ်ပြောင်းလူသမားတွေထည့်စားလို့ရှိရင်တို့အခြားကမ္ဘောဒီးယားရှစ်ပြောင်းလူသမားတွေကိုအစားထိုးပြီးတော့ခံထားတာမျိုးတွေကျွန်တော်တို့တွေ့ရတယ်ပို့ဆိုးတာကကျွန်တော်တို့ဒီမှာထိုင်းစိုးအနေနဲ့ကျွန်တော်တို့ဒီထုတ်ပြန်ထားတာရှိတယ်တို့သတ်မှတ်ထားတဲ့ဟိုလုပ်ငန်းတွေပဲ24မျိုးပဲလုပ်ရမယ်ခြားလုပ်ငန်းတွေဟိုမလုပ်ရဘူးဆိုပြီးတော့ကျွန်တော်တို့လုပ်ငန်းရှင်တွေကိုစာပို့တာတွေရှိတယ်ထိုင်းစိုးရကအခွင့်မပြုထားပဲနဲ့ခြားအရင်ရှင်နဲ့လုပ်ရတဲ့အလုပ်သမားတွေကိုခံထားတာတွေရှိတယ်ဥပမာဖြစ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမှာဆိုအများကြီးခံထားတာရှိတယ်တချို့ဆိုလို့ရှိရင်ကျွန်တော်တို့မန်နေဂျာတို့ဟိုလက်ထောက်မန်နေဂျာတို့အထိဖြစ်နေတဲ့လူတွေရှိတယ်ဒါတွေကကျွန်တော်တို့ရှစ်ပြောင်းလူသမားတွေကိုထိုင်းစိုးရအနေနဲ့ဒါတရားဝင်ခွင့်ပြုထားတာမဟုတ်ဘူးအခုကျတော့မြန်မာစိုးရကလည်းတရားဥပဒေရကောက်ွယ်ပြပါတရားဥပဒေတိုင်းပဲဆောင်ရွက်ပါဆိုတော့ထိုင်းစိုးရအနေနဲ့အဲ့ဒါတွေကိုတရားဥပဒေရဆောင်ရွက်နေပုံရတယ် 7-11 လို့စိုင်းမျိုးတွေမှာလည်းဒါရှစ်ပြောင်းလူသမားတွေအများကြီးဝင်လုံနေတာတွေ့တယ်ဒါပေမဲ့ထိုင်းဥပဒေရအဲ့ဒါလုံလို့မရဘူးဆိုတော့အဲ့ဒီလူတွေလည်းအနည်းနဲ့ညံတော့အလုပ်တွေပြုတ်ကုန်မယ်လို့ကျွန်တော်တို့တွေးရပါတယ်ပြီးခဲ့တဲ့အပတ်ကြီးကတော့ထိုင်းလူသမားရေးဝန်ကြီးဌာနကနေပြီးတော့ကျွန်တော်တို့ဒီထိုင်းလုပ်ငန်းရှင်တွေကိုစာပို့တာတွေကျွန်တော်တို့ဒေတာမှာရှိတယ်ကွာထိုင်းစိုးရသတ်မှတ်ထားတဲ့အလုပ်အကိုင်တွေပဲဒီကောင်လူသမားတွေကိုလုံခွင့်ပြုဖို့သတ်မှတ်ထားတဲ့အလုပ်တွေမဟုတ်ဖဲနဲ့မခန့်မှုပေါ့ကွာအဲ့ဒါတွေကိုတွေးလို့ရှိရင်တို့စီစစ်မယ်အရေးယူမယ်လုပ်ငန်းရှင်ကိုပါအရေးယူမယ်ဆိုတဲ့ဟာမျိုးတွေစာထုတ်ထားတာတွေ့တယ်
အဲ့တော့အန်ကယ်တို့အဖွဲ့အစည်းတွေအနေနဲ့ကြတော့ဘလို့တွေဆက်ပြီးတော့ကိုလှုပ်ဆောင်သွားဖို့တွေရှိမလဲရှင
်လက်ရှိတော့ဒီရှစ်ပေါင်းလူသမားတွေကိုဟိုလောလောဆယ်ပေါ့ထိုင်းအစွန်းရောက်တွေကနေပြီးတော့တစုံတရာတိုက်ခိုက်လာမှမျိုးတွေကျွန်တော်ကစိုးရိမ်နေအရင်တော့လည်းရန်ဖန်ရန်ခါမျိုးအခြေအနေပေါ်မှာဒီမူတည်ပြီးတော့ကျွန်တော်တို့ဖြစ်ခဲ့မှုတာတွေရှိတယ်ကျွန်တော်တို့အလုပ်သမားတွေ site တွေကိုဝင်ပြီးတော့တရမ်းနဲ့ပြစ်တာတို့ဝင်တက်တာတို့လက်မတွေ့လူရတို့ရိုက်တာတို့အဲ့ဒါမျိုးတွေကလည်းဟိုကျွန်တော်တို့အများအားဖြစ်နေတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကထိုင်းနိုင်ငံမှာရှိတဲ့ရှစ်ပြောင်းလူသမားတွေကိုဒါတတိပေးတာနောက်တစ်ချိန်တည်းမှာပဲတို့အစိုးရပြောတဲ့ပြဿနာတွေကြုံခဲ့တယ်ဆိုလို့ရှိရင်တို့ကျွန်တော်တို့အဖြစ်ဖြစ်ကျွန်တော်မြန်မာတန်ယုံကိုပဲအဖြစ်ဆက်သွယ်ပြီးတော့အကူအညီတောင်းကြဖို့ဒေါက်တာဆုကြည်ကထိုင်းတာမကြီးကိုကျွန်တော်တို့ရှေ့မှာပဲမှာတော့ရှိပါတယ်အချိန်တည်းမှာပဲကျွန်တော်တို့ဖြစ်တဲ့နာကတော့နိုင်ငံတော်ဆိုအနေနဲ့လက်ရှိကျွန်တော်တို့ကဒါထိုင်းဥပဒေတိုင်းလောက်ပါဆိုတော့ထိုင်းကတော့သူ့ရဲ့ဥပဒေတိုင်းလောက်ပြီးနောက်ပိုင်းနိုင်ငံတော်တူညီချက်စာချုပ်တွေချုပ်တဲ့အချိန်မှာကျွန်တော်တို့ရှစ်ပြောင်းလူသမားတွေဟိုလုံနိုင်တဲ့တခြားလုပ်ငန်းတွေပါထိုင်းဆိုအနေနဲ့ခွင့်ပြုပေးဖို့အဲ့လိုမျိုးတိဆွေးနွေးတင်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါသူချေခုလိုဖြည့်ပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်